ရန်ကုန်တိုင်းအတွင်းမြို့နယ်တွေအထူးသဖြင့်တော့တရုတ်ပိုင်စီးပွားရေးလုပ်ငန်းတွေအများအပြားရှိတဲ့တိုင်းသာယာမြို့မှာမြို့နယ်မှာကာစီနိုလောင်းကစားရုံတွေနဲ့လက်ပေးလက်ယူမှုတွေကြီးထွားနေပြီးတနင်္ဂနွေနေ့ကစစ်ကောင်စီခံထားတဲ့အထွေထွေအုပ်ချုပ်ရေးမှုလည်းဒီလိုကိစ္စတွေနဲ့ဆက်နွယ်ပြီးလှုပ်ကြံတပ်ဖြတ်ခံရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒါကြောင့်ဒီနေ့တင်းလာနေအထိလုံခြုံရေးတင်းတင်းကြပ်ကြပ်ချထားရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေလည်းစိုးရိမ်မှုရှိနေကြောင်းသတင်းရရှိပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုဦးတင်မောင်တန်းကပြောပြပေးမှာပါ
။ရန်ကုန်တိုင်းကစစ်အုပ်ချုပ်ရေးနယ်မြေပဲအထူးသဖြင့်လိုင်တာမြို့နယ်ထဲမှာဟိုတယ်ပန်းပြကာစီနိုလောင်းစားရုံတွေကြီးထွားနေပြီးဒါကိုအကြောင်းပြုလို့ပေါ်ပေါက်လာတဲ့လက်ပေးလက်ယူမှုတွေလည်းစစ်ကောင်စီရန်ရဲချမ်းမှကြီးထွားလာပါတယ်။အခုတင်းငွေနေကလိုင်းသားယာအနောက်ပိုင်းမြို့နယ်ရဲ့အထွေထွေအုပ်ချုပ်ရေးမှုလှုပ်ကြံတက်ဖြတ်ခံရရပါတယ်တိစုံသူဟာဒီလိုကာစီနိုလောင်းစားရုံတွေကိုအကာအကွယ်ပေးထားတယ်လို့သူနဲ့နီးစပ်သူတူက VOA ကိုပြောပါတယ်ကုန်စည်လုပ်ငန်းအင်ဂျင်နီယာလုပ်ငန်းတွေကိုအထင်တူအတွင်းမှာပန်းဆိုင်ခဲ့ပြီးလူငယ်တစ်ထောင်နီးပါးကိုအတင်းအာဓမစစ်မှုထမ်းဖို့စုဆောင်ခဲ့ကြောင်းနဲ့လိုင်းသားမြို့ကဒေသခံတူက VOA ကိုပြောပါတယ်
အလားပါအဲ့ဒီကအရင်ကဘာမှမဟုတ်ဘူးပြီလားဒီကမှုတွေလောက်တာလေးလုပ်ပြီးတော့ဖောက်ပြပေးတဲ့ဟာလောက်တာနေရနေလာပြီးတော့ဒီလိုမှအလိုကိုလူပေါင်းပြီးလူပေါင်းနေလို့စီးပွားရေးတော့ပြီးတော့အလိုမျိုးပေါ့ဟဲ့တဲ့မလူကြီးလုပ်ပြီးတော့လူကြီးလုပ်တော့ထောမှန်းပြီးလူတွေကလေသက်သာနေသေးလားပေးရမှလည်းသူတို့မသိဘူးပြီလားအဲ့ဒီဟာကမှလေတယောက်သက်သက်ပြီးတော့နောက်မှတန်းစီလာနေလှုပ်ရှင်နေလို့ကဘယ်တော့လှိုက်တာရအရန်ရတယ်လေနိုင်ငံသားတွေလည်းများတယ်ကတရုတ်ပြည်ပြောအလောင်းသားယူနေခါကြီးလည်းကြားနေပေးရတာအတိယုတ်ကအလောင်းသားယူကြတာသူကအဲ့ဒီပေါ်တီခွင့်အခွင့်ပြပြီးအဲ့ထဲမှာလုပ်နေတာစင်မြင်ဘူကစမှုစုံနဲ့ထိမှာပေါ်တီတခုဆောက်တာရတဲ့သူကားရီရအတိထဲမှာအဲ့ဒီယုတ်ဖောက်တော့ဆိုင်နဲ့ဟောပေါ်ဆိုင်ဆိုလုပ်တာအဲ့ဒါကြီးဟန်ပြပြီးအဲ့ဒါနောက်မှအဲ့ဒါကြီးပဲလုပ်နေကြတာဆက်ပြန်လေအဲ့ဒါကြီးပတ်သက်နေကြရသည
်ရန်ကုန်တိုင်းရဲ့တခြားမြို့နယ်တွေမှာလည်းဒီလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့စစ်ကောင်စီရဲ့အောက်ခြေအုပ်ချုပ်ရေးအဖွဲ့တွေမှာလက်ပေးလက်ယူမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာပါစစ်မှုမထမ်းခြင်းသူတွေ၊သုံးဘိန်းမောင်းသူတွေ၊ထောက်ခံစာလုပ်သူတွေ၊ရုပ်လုံငန်းအစင်းစင်းနဲ့စီးပွားရေးလုပ်ငန်းတွေအထိအစင်းစင်းမှာငွေပေးနေရကြောင်းဒေသခံတချို့က VOA ကိုပြောပြခဲ့တာပါ။